ဦးနော်ခင်ဗျာဒီနေ့အလို့သမားဝန်ကြီးဌာနအနေဆုံးခါကြီးငွေတတ်မှတ်ရေးမြို့သားဆင်ကော်မတီရဲ့ဆွေးနွေးပွဲမှာအနေဆုံးလောက်ခတတ်မှတ်ရေးအတွက်ကိုလေဘလောက်များသဘောတူညီမှုတွေရရှိခဲ့ပါလဲဗျ
ဒီနေ့ကဒီတော့ဗောဗျာအနေဆုံးလောက်ခလားဆိုတာတတ်မှတ်ဖို့ကတိုင်းနဲ့ပြည်နယ်ကော်မတီတွေကအရေးကြီးတယ်ဗောဗျာသူတို့ကအဓိကစာပေးလောက်ရမယ်အုပ်စုဖြစ်တယ်ဗောဗျာသူတို့ရဲ့စာပေးနေပြီးတော့မှ living wage အမှန်ထွက်လာမှာဗောဗျာ living wage ကနေပြီးတော့မှ minimum wage ကိုဆက်သွားလို့ရမှာဗောဗျာဆိုတော့ဒီနေ့ကတော့ဘလို့တတ်မှတ်မလဲဆိုတဲ့ဟာကိုပြောဆိုဆွေးနွေးကြတာဗောဗျာနိုင်ငံလုံးအနေနဲ့တတ်မှတ်မလားဒါမှမဟုတ်ကဏ္ဍလိုက်တတ်မှတ်မလားဒါမှမဟုတ်ဒေတာလိုက်တတ်မှတ်မလားဆိုတော့ဟာဒါမဲ့တော်တော်များများဆွေးနွေးရတာတော့ဒေတာလိုက်နဲ့ကဏ္ဍလိုက်ကိုပို့ပြီးတော့မှဆွေးနွေးကြတာပေါ့ဗျာနောက်ဆုံးကျတော့ကဏ္ဍလိုက်နဲ့ဒေတာလိုက်တတ်မှတ်ဖို့ဆုံးဖြတ်လိုက်တယ်ဆိုပါတော့
ကဏ္ဍလိုက်နဲ့ဒေတာလိုက်ဆုံးဖြတ်လိုက်တယ်ဆိုတော့တနေ့လောခလာစာဘလို့ပုံစံမျိုးဖြစ်လာနိုင်မလားခင်ဗျာ
တော်တော်စေတော့ငွေကြေးကိုတိတ်တော့မပြောကြဘူးဗျာတို့ပဲမဲ့လဲမန္တလေးတိုင်းဝင်ကြီးပေါ့ဗျာဦးတန်းစိုးမြင့်ကတော့မန္တလေးတိုင်းအနေနဲ့9000လောက်ရရင်တော့အဆင်ပြေနိုင်ဆိုတဲ့ဟာတော့သူဆက်ဆွေးနွေးရတာပေါ့ဗျာကျွန်တော်တို့ရဲ့သဘောထားလည်းမပါပါဘူးသူသူ့ရဲ့ဆွေးနွေးချက်ပါ
လက်ရှိမြန်မာနိုင်ငံရဲ့ကုန်စည်နှုန်းအခြေအနေတွေရဆိုလို့ရှိရင်အခြေခံလူတန်းစားအလုပ်သမားတွေရဲ့တနေ့လောက်ခလာစားဆိုလို့ရှိရင်ဘလောက်ဆိုရင်လုံလောက်နိုင်မယ်လို့ဥနော်တို့ယူဆလဲဗျ
ကျွန်တော်တို့ကတော့ဒီ MDWF ကရင်းတော့ survey စဉ်းစားတာရှိတယ်လေအဲ့ဒီ survey တိုင်းပဲ9000လောက်ရမှလုံလောက်နိုင်မယ်လို့တော့ကျွန်တော်တို့ကယူဆထားတယ်တပီလုံးအတိုင်းတာအနေနဲ့ကိုပြောတာမဟုတ်ဘူးကျွန်တော်တို့ survey ကောက်တာကဒီရန်ကုန်ပဲခူးမန္တလေးဒီကချင်ရှမ်းပေါ့အဲ့ဒီလောက်ပေါ့
ဒီအလုပ်ရှင်တဲ့အလုပ်သမားကြားမှာဒီအငင်းပေါင်းမှုပြဿနာလေးတွေဖြေရှင်းဖို့အတွက်အဓိကအကြောင်းအရာဘလို့ဖြစ်နိုင်မလဲခင်ဗျအ
ဓိကဖြစ်နေတဲ့အကြောင်းအရာကလူတော်များတော့နေဆုံးလောကလဆာအကြောင်းလို့တော့တော်တော်များများပြောကြတာပေါ့ဗျာလောကလဆာထဲအဓိကအလုပ်ရှင်တွေဥပဒေမလိုက်နာတဲ့ကိစ္စကပိုအရေးကြီးနေတယ်ပေါ့ဗျာဆိုတော့အလုပ်ရှင်တွေကဥပဒေမလိုက်နာဘူးသူတို့ကိုလည်းအရေးယူတဲ့ပုံမှန်တွေမရှိဘူးဆိုတော့သူတို့ကချိုးဖောက်ချိန်တိုင်းချိုးဖောက်နေတော့ဗျာဥပမာဗျာစာချုပ်ချုပ်ထားတယ်လွန်ခဲ့တဲ့15ရက်လောက်ကစာချုပ်ချုပ်တယ်15ရက်နောက်ပိုင်းမှာစာချုပ်ချိုးဖောက်တယ်အဲ့ဒီဖြစ်ရမျိုးတွေကတောက်လျှောက်ဖြစ်နေတော့ပြဿနာကအဲ့ဒါကပို့ပြီးတော့မှကြီးမားတယ်လို့ကျွန်တော်ယူဆတယ်ပြဿနာဆိုရင်သူကခကြေးငွေအပြင်အလုပ်ခွင့်တည်မင်းရေးကလည်းအရေးကြီးတာ ው အလုပ်ခွင့်တည်မင်းရေးအခုချိန်ချောက်ခံနေရတာပေါ့ဗျာအနေဆုံးလောက်ခလာစာကိုအန်လိုကကြံပေးတာပေါ့ဗျာမြန်ဆုံးနဲ့အလွယ်ကူဆုံးနီးလန်းကိုရှာပြီးတော့မှတတ်မှတ်ဖို့လိုအပ်တယ်ပေါ့ဗျာဂျပန်မှာဆိုရင်အနေဆုံးလောက်ခလာစာတတ်မှတ်ဖို့ကအရှင်းပြတော့ကြာသွားတယ်ကျွန်တော်တို့ကအဲ့လောက်အကြာကြီးလုပ်လို့မရဘူးဆိုတဲ့အကြောင်းတော့ဝင်ကြီးကမှာကြာသွားတယ
်အနေဆုံးခကြေးငွေတတ်မှတ်ရေးအတွက်ကိုဘယ်အချိန်ကာလမှာလောက်များအပြည့်တတ်နိုင်မယ်လို့ရောဦးနော်အောင်တို့ပြောနိုင်မလားခင်ဗျအ
ဲ့ဒါတော့ကျွန်တော်တို့ကတော့မခန့်မှန်းတတ်ဘူးဗျသူတို့အလုတ်လုတ်တဲ့ပုံမှန်မူတည်တာပေါ့ဗျာတိုင်းဒေသကြီးပြည်နယ်ကော်မတီတွေကဘလောက်အလုတ်လုတ်တယ်လဲဆိုတဲ့ဟာပုံမူတည်တာ哦ဝန်ကြီးဌာနလည်းအထက်အောက်ကြံ့ကြတဲ့ပြဿနာလည်းရှိနေတာ哦
ဦးနော်အောင်တို့မြို့သားဆင်ကော်မတီအနေနဲ့ပေါ့လေအနည်းဆုံးလောက်ခလာစာတတ်မှတ်ရေးအတွက်ကွင်းစင်းမယ်ဆိုလို့ရှိရင်ရောဦးနော်အောင်တို့ရောလိုက်ပါဆောင်ရွက်နိုင်မှုအခွင့်အလမ်းများရှိပါသေးလားဗ
ျကျွန်တော်တို့ခေါ်ရင်တော့ကျွန်တော်တို့လိုက်လုံးမှာပေါ့ဗျာပြည်နယ်နဲ့တိုင်းမှာရှိတဲ့အလုတ်သမားတွေအလုတ်သမားကိုယ်စားလှယ်တွေကိုခေါ်မယ်လို့တော့ပြောသွားတယ်ဆိုတော့ကျွန်တော်တို့မဟုတ်တော့ညာလဲအလုတ်သမားတွေပါရင်တော့ကျွန်တော်တို့လက်ခံပေးရမှာပေါ့ဗျာ
အဲ့ဒါဘယ်တော့လောက်များသူတို့စမယ်လို့ပြောလဲဗျဘယ်တော့လောက်အပြီးတက်မယ်လို့ရောသိထားပါလဲဗ
ျဒီ၈လပိုင်းအကုန်မှာစမယ်ဝင်ကြီးကတော့အရင်တုန်းကကလေးကသူကဒီဇင်ဘာမတိုင်ခင်သူကအပြီးထုတ်နိုင်အောင်စူးစမ်းမယ်လို့ပြောတာပဲ
ဟုတ်ကဲ့ဦးနော်အခုလိုပြေးကြပြေးတာကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ